မင်္ဂလာပါ internet ဆာမျက်နှာသတင်းတွေထဲမှာဗိုလ်ချုပ်အောင်ဆန်းအကြောင်းရိုက်မဲ့ရုပ်ရှင်ဇာတ်ညွှန်းသတင်းကိုစိတ်ဝင်စားစရာဖတ်လိုက်ရပါတယ်တော်ပြီဆိုတဲ့မြမရုပ်ရှင်ဇာတ်ညွှန်းဆရာတွေရေးထားတဲ့ဇာတ်ညွှန်းကိုနိုင်ငံခြားဝိုင်းရုပ်ရှင်ဒါရိုက်တာတယောက်ကိုပြကြည့်တဲ့အခါအဲ့ဒီဒါရိုက်တာကအကြိုက်မတွေ့ဘူးလို့ဆိုပါတယ်အဲ့ဒီသတင်းကိုဖတ်ရတဲ့အခါရုပ်ရှင်ဇာတ်ညွှန်းနဲ့ပတ်သက်လို့ဒါရိုက်တာမင်းထင်ကိုကိုကြီးကိုမေးပြမြန်ပြခဲ့တာတွေရောဇာတ်ညွှန်းရေးရာစာရေးရာမှာစနစ်တကျလက်ကျင့်ပြောထောင်ဖို့ကိုယ်နိုင်ငံမှာလိုအပ်နေသေးတဲ့အချက်ကိုရောပြန်လည်ဆင်ခြင်မိပါတယ်မင်းထင်ကိုကိုကြီးဆိုတာကတကားဆိုတကားတည်တည်တက်တက်ဖန်တီးတက်လို့ထင်ရှားလာနေတဲ့ရုပ်ရှင်ဒါရိုက်တာတူပါသူ့လက်ရာအမြင်တို့အိမ်မက်အလွန်တို့ကိုကြည့်မိရာကသူ့ဇာတ်ညွှန်းအတတ်ပညာကိုစိတ်ဝင်စားမိပါတယ်တခြားမြန်မာဇာတ်ကားတွေနဲ့တမူကွဲပါတယ်။ရုပ်ရှင်ကြည့်သူကိုတကွက်ပြီးတကွက်အလစ်ဟာမရှိဆွဲဆောင်နိုင်တယ်လို့အောက်မေ့လို့ပါ။ဒီလိုရေးသွေးမျိုးကအကယ်ဒမီရမြန်မာဇာတ်ညွှန်းဆရာတချို့ရဲ့ရုပ်ရှင်တွေမှာတော့တွေ့ရခဲ့ပါတယ်။ဒါကြောင့်မင်းထင်ကိုကိုကြီးနဲ့ဆုံတဲ့အခါသူ့ဇာတ်ညွှန်းတွေအကြောင်းမေးခဲ့ဘူးပါတယ်။သူ့ဇာတ်ကားတွေမှာဇာတ်ညွှန်းတွေဘယ်သူရေးပါလဲဆိုတဲ့အမေးပါပဲ။
ကျွန်တော်ရဲ့တဲ့ကားတွေကကျွန်တော်ကိုယ်တိုင်မဲ့ဇာညွန်းကိုဇာညွန်းပါပဲတိန်တီသွားတဲ့လမ်းဆိုတဲ့ဇာကားလွဲလို့ပေါ့ကျွန်တော်စိတ်ကြဲပေါ်မှာဇာညွန်းကိုပြင်ပြီးတော့ရိုက်တယ်ပေါ့အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပေါ့အခြေငါအပြင်တော့သူတို့ဇာလမ်းပေါ့သူတို့ဇာလမ်းနဲ့သူတို့ရဲ့ဇာညွန်းအစိတ်ပိုင်းတစ်ခုပေါ့အဲ့ဒီဟာကိုကျွန်တော်ပြင်တယ်ပေါ့တောက်လျှောက်ကတော့ကျွန်တော်ဇာညွန်းနဲ့ကျွန်တော်ပဲရိုက်တာပေါ့
မင်းထင်ကိုကိုကြီးကကိုရိုင်ဇာညွန်းရေးတယ်လို့ရုပ်ရှင်ဇာကားတကားမှာဇာညွန်းဘယ်လောက်ရေးပါတယ်ဆိုတာကိုလည်းကောင်းကောင်းကြီးသတိထားမိနေတဲ့ပညာရှင်ပ
ါကျွန်တော်တို့ကတော့ရုပ်ရှင်ဆိုတာကဇာလမ်းမဟုတ်ဘူးကဇာညွန်းဇာညွန်းအရင်ကအရေးကြီးတယ်ကျွန်တော်တို့ကတော့အဲ့ဒီဟာတည်းကျွန်တော်ဥပမာတစ်ခုကျွန်တော်ပေးလို့ရတယ်ဘာလဲဆိုတော့ကျွန်တော်ထိုင်းမှာဒီရှိတော်အာရှဒီပောင်းရှင်မှာဟိုပေါက်သွားတဲ့ကားတစ်ခါရှိတယ်နန်နတ်ဆိုတဲ့ကားတဲကားဆန်ဆန်ပေါ့အဲ့ဒီကားကိုအဲ့ဒီဇာလမ်းကိုပဲအခြားဒါရိုက်တာတယောက်ကပြီးခဲ့တဲ့အဲ့ဇာကားမတိုင်ရင်9နှစ်လောက်ကရိုက်ဖူးတယ်လုံးဝမအောင်မြင်ဘူးဒါပေမဲ့အဲ့ဒါရိုက်တာရိုက်လိုက်တဲ့အချိန်မှာအရန်ကိုအောင်မြင်သွားတယ်အဲ့တော့ဇာလမ်းကဒီဟာပဲအတူတူပဲဘာကြောင့်မအောင်မြင်လဲဆိုတဲ့ဟာအဲ့ဒီမှာဘာပွာသွားတယ်ဆိုတော့ဇာညွန်းပိုင်းပေါ့နော်ဒီဟာကိုခံစားအောင်သူဘလို့လုပ်မလဲဆိုတဲ့ဟာဇာညွန်းပိုင်းဖြစ်သွားတယ်
အဲ့ဒီလိုဇာညွန်းအရေးပါပုံကိုကောင်းကောင်းကြီးသဘောပေါက်တဲ့မင်းထင်ကိုကိုကြီးကိုယ်တိုင်လေပြောခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းဇာလမ်းရုပ်ရှင်ရိုက်ကူးရာမှာတခန်းတကန်နာကပါနေတာကိုသတင်းတွေအရသိရပါတယ်။အခုလိုမြန်မာဇာညွန်းပညာရှင်တွေအားထုတ်ရေးထားတဲ့ဇာညွန်းကိုနိုင်ငံရေးကြားဒါရိုက်တာတယောက်ကသဘောမတွေ့တာအကြောင်းမျိုးမျိုးရှိမှာပါ။တပိုင်းတစကြားရတဲ့သတင်းတရက်အရရုပ်ရှင်ဇာလမ်းနဲ့မတူဘဲအထုတ်ပတ်တီတို့မှတ်တမ်းတို့နဲ့တူနေတာအချက်တစ်ချက်ပါတယ်လို့သိရပါတယ်။ကိုယ်တိုင်ကတော့ကိုရီးစကဲပြေးတင်ကြားရေးအတွေ့အကြုံကိုအခြေခံပြီးကိုစီကဇာညွန်းစရာတွေစနစ်တကျလက်ကျင့်ခွင့်ရဖို့လိုနေပြီလို့အောက်မေ့မိပါတယ်ကိုအတွေ့အကြုံဆိုတာကစာရေးသားနဲ့ပတ်သက်ပါတယ်စာကုန်ငယ်ကလေးကရေးလာလိုက်တာမြမပြီကအနောက်နိုင်ငံဘက်ကိုထွက်မလာခင်အထိပါပဲစာရေးစာကုန်တွေရေးခဲ့ရစာတန်းတွေရေးခဲ့ရနဲ့စာရေးတဲ့အတွေ့အကြုံအတော်အသင့်ရှိခဲ့ပါတယ်ဒါပေမဲ့ဒီဘက်နိုင်ငံကပညာကိုစီးပူးဖို့ကြိုးစားလို့စာပိုက်တို့စာရေးစာကုန်တို့ရေးရပြီးဆိုမှဖြင့်ကိုအတန်းစရာကနေရင်နေအောင်ပြင်ပေးတာခံရတော့တာပါပဲအပြင်ခံရတယ်ဆိုတာကစလုံးပေါင်းတို့တရားတို့မဟုတ်ပါဘူးရှေ့နောက်စီစဉ်တွေပါဦးစဘာပဲ့ပြောင်းခံရပဲ့စဘာဦးပြောင်းခံရတခြားမြမကျောင်းသားတချို့လည်းဒီလိုကြုံတတ်ပါတယ်ဘာဖြစ်လို့များဒီလောက်တောင်အပြောင်းခံရပါလဲအဲ့ဒါကိုစဉ်းကျင်ကြည့်တော့အချက်နှစ်ချက်သွားသတိထားမိပါတယ်တိအချက်ကစကားပြောရမှဖြစ်ဖြစ်စာရေးရမှဖြစ်ဖြစ်ကိုစကားကိုစာနဲ့သူစကားသူစာစနစ်ချင်းမတူတာရှေရှေဝေးဝေးကြည့်စရာမလိုပါဘူးကိုကအတိုင်းအဝိုင်းအချက်နဲ့စပြီးမှလူရင်းကိုပြောတဲ့အကျင့်သူတို့ကလူရင်းကိုပြောပြီးမှအထောက်ပံ့အကြောင်းတွေပြောတဲ့စနစ်တခြားစီနှစ်ချက်ကသူစနစ်ကိုစနစ်တကျပြည့်ပြည့်စုံစုံစီးပူးခွင့်မရခဲ့တာကိုမြန်မာစာရေးတာကိုအတန်အသင့်စီးပူးခဲ့ပေမဲ့သူစနစ်ကိုဘယ်အခါကမှစနစ်တကျစီးပူးခွင့်မရခဲ့တာကိုဆိုလိုပါတယ်။အင်္ဂလိပ်စာစလုံးပေါင်းတွေတံတားတွေဂုံအော်ဂုံကျက်ခဲ့ပေမဲ့စာပိုက်စာပုတ်အဆင့်အရေးစနစ်ကိုစနစ်တကျသင်ခွင့်မရပါဘူး။ဒီတော့ပြဿနာကြုံရပြီပေါ့။ဒီနည်းတူပဲမြန်မာဇာညွန်းဆရာတွေမှာဇာညွန်းပညာကိုစနစ်တကျသင်ခွင့်ရခဲ့မယ်မထင်ပါဘူး။ ရှေ့ဆရာတွေနိုင်ငံခြားရုပ်ရှင်ဇာတ်ကားတွေကြည့်ပြီးဟိုလိုကလေးကကောင်းရဲ့ဒီလိုကလေးကတော်ရဲ့အုပ်စရင်လိုအုပ်စရင်ကကိုနီးကိုဟန်နဲ့တင်ယူခဲ့ရတာပါနိုင်ငံရဲ့ခြားတက္ကသိုလ်တွေမှာလို့ပြည်ရင်းမှာလဲဇာညွန်ပညာစာရေးမှုအတက်ပညာသင်ဌာနတွေရှိရင်ကောင်းလေစွာလို့အောက်မေ့မိပါတယ်ရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ